တိုင်းသားလူမျိုးများတန်းတူခွင့်ရရေးနဲ့ကိုပိုင်ပြတန်းခွင့်တွေရရေးအတွက်ဘဝတစ်ချောင်းလုံးတိုက်ပွဲဝင်ကြိုးပမ်းခဲ့သူမွန်မျိုးသားကောင်းဆောင်ဝိုင်းရင်နိုင်ငံသမားနိုင်ငွေသိန်းဟာအော်တိုဘားလ2ရက်အင်္ဂါနေ့ညမှာလူကြီးယောဂနဲ့ကွယ်လွန်သွားပါတယ်။နိုင်ငွေသိန်းကွယ်လွန်သွားတဲ့အပေါ်မှာဆုံးရှုံးမှုတရက်အနေနဲ့မွန်နိုင်ငံရေးပါတီတာဝန်ရှိသူတွေကပြောကြပါတယ်။ထိုင်းချေဆိုင် VOA သတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။အသက်96နှစ်အရွယ်ရှိပြီးဖြစ်တဲ့မွန်မျိုးသားကောင်းဆောင်ကြီးနိုင်ငွေသိန်းဟာအော်တိုဘားလ2ရက်နေ့ညနေပိုင်းမှာလူကြီးယောဂနဲ့ကွယ်လွန်သွားပြီးဖြစ်တယ်လို့မွန်ပါတီသွက်ပတ်သွင်းမှုနိုင်လီသမကပြောပါတယ်။
သူကဒီညနေ9နာရီလောက်မှာသူနည်းနည်းအမောဖောက်လာတယ်မောဖောက်ပြီးတော့15မိနစ်လောက်ပါပဲသုံးသွားတာပေါ့နော်အချိန်အဖြစ်ပြောရင်9နာရီမိနစ်20လောက်ပါပဲသုံးသွားတာ
နိုင်ငွေသိန်းဟာရန်ကုန်မြို့ရန်ကင်းတိုက်ခန်းနေအိမ်မှာကွယ်လွန်သွားခဲ့တာပါဝါရစ်နိုင်ငံရေးသမားဟောင်းလည်းဖြစ်မွန်နိုင်ငံရေးခေါင်းဆောင်သူလည်းဖြစ်တဲ့နိုင်ငွေသိန်းကွယ်လွန်သွားတာဟာကြီးမားတဲ့ဆုံးရှုံးမှုတရားလို့နာလီသမားကဆက်ပြောပါတယ်
အော်ဒါဒီနိုင်ငံသိန်းကတော့သူ့ရဲ့နိုင်ငံရေးစက်တန်တစ်ချောက်ကမွန်မျိုးတွေရဲ့ကိုယ်ပိုင်ပြဌာန်းခွင့်အခွင့်အရေးပြင်မြန်မာနိုင်ငံတနိုင်ငံလုံးရဲ့နိုင်ငံရေးအကြီးအကဲကိုစွန့်စွန့်တမန်ဆောင်ရွက်ခဲ့တဲ့ကောင်းဆောင်ကြီးတယောက်ဖြစ်တဲ့အတွက်သူ့ရဲ့ကြောက်ဆုံးမှုကတော့ကျွန်တော်တို့မွန်မျိုးသားတက်တမကဒီဘာဒီနိုင်ငံကြီးဆိုင်ဝိုင်းတစ်ခုလုံးအတွက်ပြည်မာတို့စုံစမ်းမှုတရားတွေကျွန်တော်ခံစားမိပါတယ်
နိုင်ငွေသိန်းဟာ1923ခုနှစ်မတ်လ19ရက်နေ့ကရင်ပြည်နယ်ဖမ်းမြို့နယ်သုံးအိုင်ကျေးရွာမှာအဖာဦးတာသွန်းအောင်အမိတော်ငွေသုံးကနေမွေးဖွားခဲ့ပါတယ်။နိုင်ငွေသိန်းဟာ1938ခုနှစ်15နှစ်အရွယ်ကစပြီးတော့ဖျာပုံအထက်တန်းကျောင်းသားဘဝနဲ့ကျောင်းသားတပိတ်တည်းမှာစတင်ပါဝင်ခဲ့ပါတယ်။1942ခုနှစ်ဂျက်ဆင်ကောလိပ်တက်ရောက်ခဲ့ပြီးတက္ကသိုလ်ကျောင်းသားဘဝတလျှောက်လုံးမှာနယ်ချက်စန့်ကျင်ရေးလှုပ်ရှားမှုမှာပါဝင်ဆောင်ရွက်ရာကနေအသက်20မှာဗမာလူလိုက်ရေးတပ်မတော် PIA မှာဝင်ရောက်ခဲ့ပြီးဂျပန်တော်လှန်ရေးကာလမှာရန်ကုန်ခရိုင်တွင်ပျောက်ကြားဖွဲ့မှပါဝင်တိုက်ခိုက်ခဲ့ပါတယ်။1945ခုနှစ်မှာရာမညတိုင်းလုံးဆိုင်ရာမွန်ဖွဲ့ချုပ်မှအမှုဆောင်တာဝန်ကိုစတင်တာဝန်ယူခဲ့ပါတယ်။1945ခုနှစ်ဒုတိယကမ္ဘာစစ်ပြီးမှပြည်သူ့ရဲဘော်ဖွဲ့မှလည်းပါဝင်ခဲ့ပါတယ်။1948ခုနှစ်ဖောက်ရွာမွန်လူမျိုးရေးရာဖွဲ့ချုပ်မလာယာညီလာခံကနေတဆင့်အဖွဲ့ရဲ့သွေးရင်မှုတာဝန်ကိုယူခဲ့သလို1948ခုနှစ်မှာမွန်လက်နက်ကိုင်တော်လှန်ရေးမွန်ပြည်သူ့တပ်ဦးမှပုံလူမှုဆောင်ကော်မတီဝင်ထိတာဝန်ယူခဲ့ပါတယ်။1959ခုနှစ်မွန်ပြည်သူ့တပ်ဦးလက်နက်ချဥပဒေပေါင်းသွင်းဝင်ရောက်လာပြီး1963ခုနှစ်မှာမွန်ပြည်နယ်ဗိုလ်ချုပ်ရေးအလုပ်ကော်မတီဘဟုမှတာဝန်ယူခဲ့ပါတယ်။တိုင်းနာပေါင်းစုံပါဝင်ခဲ့တဲ့တောင်ကြီးညီလာခံမှာမွန်ကိုစလဲဖြစ်တက်ရောက်ခဲ့ပြီးပြည်내များညီညွတ်ရေးဖွဲ့မှာဗိုလ်လုံးမှုဆောင်အဖြစ်တာဝန်ယူခဲ့ပါတယ်။1962ခုနှစ်ဗိုလ်ချုပ်နေဝင်ကနေအာဏာသိမ်းခဲ့ရမှာနိုင်ငံသိမ်းလဲဖမ်းဆီးတိုင်ထင်းချင်းခံခဲ့ရပါတယ်။1989ခုနှစ်မွန်မျိုးသားဒီမိုကရေစီဖွဲ့ဥဆောင်ထူထောင်ခဲ့သူများထဲမှပါဝင်ခဲ့ပြီးပါတီရဲ့ဒုတိယဥက္ကဋ္ဌတာဝန်ကိုယူခဲ့ပါတယ်။1989ခုနှစ်မှာတိုင်းနာပါတီများမဟာမိတ်အဖွဲ့ဖြစ်တဲ့ UNLD အမြဲတမ်းသဘာဝပတိအဖွဲ့ဝင်ဖြစ်တာဝန်ယူခဲ့ပါတယ်2012ခုနှစ်မှာမွန်ဒီမိုကရေစီပါတီကိုမှတ်ပုံပြန်သင်ခဲ့ပြီးမွန်နှပါတီကိုသဘာဝတည်သည့်ဖြစ်ပူးပေါင်းမှုမွန်တန်ဃာတော်တွေ PDD ရဲ့တိုက်တွန်းချက်အရ2014ခုနှစ်မှာမွန်မျိုးရပါတီဖြစ်အမည်ပြောင်းပြီးဥက္ကဋ္ဌဖြစ်ပြန်လဲရွေးကောက်တင်မြှောက်ခံရပါတယ်နိုင်ငံသိမ်းဟာငယ်ရွယ်စဉ်ကနေကွယ်လွန်တဲ့အချိန်ထိအမျိုးသားရေးတာဝန်ကိုကျူးပန်းဆောင်ရွက်ခဲ့တဲ့မွန်နိုင်ငံရေးသမားလူလည်းဖြစ်ပါတယ်ခင်ဗျာ